အစ္စရေးလက်ထောက်နိုင်ငံသားရေးဝန်ကြီးဇာချီဟာနက်ဘီဟာ35နှစ်အတွင်းပထမဆုံးအဆင့်မြင့်အစ္စရေးအရာရှိအဖြစ်နဲ့မြန်မာနိုင်ငံကိုဗိုလ်ထုနေကရောက်ရှိသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံကိုနောက်ဆုံးတရားဝင်အလဲပတ်ရောက်ရှိခဲ့သူကတော့အစ္စရေးခေါင်းဆောင်ဟောင်းမိုရှေဒိုင်ယန်ဖြစ်ပြီး1989ခုနှစ်ကရောက်ရှိခဲ့တာဖြစ်ပါတယ်။မြန်မာနဲ့အစ္စရေးနိုင်ငံတို့ဟာ1959ခုနှစ်တည်းကစလို့ရေရှည်ချစ်ကြည်ရင်းနှီးခဲ့ကြတဲ့နိုင်ငံတွေဖြစ်ပြီး1959ခုနှစ်မှာအဲ့ဒီအချိန်ကဝန်ကြီးချုပ်တာဝန်ထမ်းဆောင်နေတဲ့ဥနုအစ္စရေးကိုတွားရောက်လဲပတ်ခဲ့သလိုအစ္စရေးဝန်ကြီးချုပ်ဒေးဗစ်ဘင်ဂူရီယွန်ကလည်း1962ခုနှစ်မှာမြန်မာနိုင်ငံကိုတွားရောက်လဲပတ်ခဲ့တဲ့အကြောင်းဂျေရုဆလင်မြို့မှာရှိတဲ့အစ္စရေးနိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံအတွင်းစီးပွားရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတာကအစ္စရေးနိုင်ငံကုမ္ပဏီတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေအပါအဝင်နိုင်ငံတကာကရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်မှုပေးနေကြောင်းလဲအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။လက်ထောက်နိုင်ငံသားရေးဝန်ကြီးဟာနက်ဘီရဲ့၃ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းအစ္စရေးနိုင်ငံဆိုင်ရာမြန်မာသမ္မတကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူလက်ရှိနိုင်ငံသားရေးဝန်ကြီးအိုနာမောင်လင်းနိုဘယ်ညင်းညာရေးဆုရှင်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့တခြားနိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံသွားမယ်လို့ဆိုပါတယ်။လက်ထောက်နိုင်ငံသားရေးဝန်ကြီးဟာနက်ဘီဟာမြန်မာနိုင်ငံကနေတောက်ကြနေမှာပြန်လည်ထွက်ခွာမှာဖြစ်ပါတယ်။